ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီကိုလိမ်လည်မှုနဲ့ထောင်ဒဏ်ချမှတ်ခြင်းခံခဲ့ရတာကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေနဲ့နာဗယ်နီဟာတွားရောက်ပူပေါင်းခဲ့ပြီးမကြခင်မှာပဲရဲကသူ့ကိုထိမ့်သိမ့်လိုက်ပါတယ်။အင်္ဂါနေ့ကမော်စကိုမှာရင်းပြင်အနီးရှိဒီခရမလင်နန်းတော်ကိုသူ့ရဲ့ထောက်ခံသူတွေနဲ့ခြိတက်စင်မှာအင်္ဂါနေ့ကအာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီနေရာတဝိုက်မှာဆန္ဒပြသူဒါဇင်ပေါင်းများစွာကိုလည်းရဲကဖမ်းဆီးခဲ့ပါတယ်။သမ္မတပူတင်ကိုပြစ်တင်ဝေဖန်သူတဦးဖြစ်တဲ့နာဗယ်နီကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့မာနက်စ်ရင်းပြင်ကိုစုဝေးရောက်ရှိခဲ့ကြတာပါ။နာဗယ်နီရဲ့ညီဖြစ်သူအော်လစ်ကိုလည်းပြစ်မှုထင်ရှားတာတွေ့ရှိခဲ့ပါတယ်။အခုလိုပြစ်ဒဏ်ချမှတ်တာနဲ့ပတ်သက်လို့စိတ်နှောက်ယှက်ဖြစ်ရပါတယ်လို့အမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။နိုင်ငံရေးလှုပ်ရှားမှုကိုဟန်တားတဲ့အနေနဲ့အခုလိုအရေးယူခဲ့ပုံရတယ်လို့ယူဆတဲ့အကြောင်းဒါဟာတတိပုဂ္ဂလဝေဖန်သံတွေအပေါ်ရုရှားအစိုးရရဲ့ဖိနှိပ်မှုနောက်ထပ်ဥပမာဖြစ်ကြောင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေခံလူအဖွဲ့အစည်းနဲ့ဒီလူနည်းစုတွေနိုင်ငံရေးအတိုက်ခံတွေအပေါ်မှာချုပ်ချယ်မှုတွေတိုးနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မိကြောင်းသူကပြောသွားပါတယ်။အလက်ဆီနာဗယ်နီကိုထောက်ခံသူတွေကလည်းအခုလိုသူ့အပေါ်ပြစ်ဒဏ်ချမှတ်တာဟာသူ့ရဲ့နိုင်ငံရေးအတိုက်ခံလှုပ်ရှားမှုအပေါ်အစိုးရကကလက်စားချေတုံ့ပြန်မှုအဖြစ်မြင်ကြပါတယ်။အစောပိုင်းတရားရုံးတစ်ခုကနေနာဗယ်နီပေါ်မှာပြင်သစ်မိတ်ကပ်ကုမ္ပဏီတစ်ခုအပေါ်အနည်းဆုံးဒေါ်လာ5သိန်းလိမ်လည်မှုနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။